covid ကရောဂါဒုတိယလှိုင်းကြောင့်မြန်မာစီးပွားရေးဟာတိတိတသာကျဆင်းသွားတာကြောင့်ပြန်လည်နလန်ထူအောင်ပြင်ဆင်ဖို့ကမ္ဘာဗန်ကသတိပေးလိုက်တဲ့အကြောင်းပြောပြပါမယ်။ကျွန်တော်ကတော့ဇော်ထပ်ပါမြန်မာနိုင်ငံရဲ့စီးပွားရေးတိုးတက်မှုနှုန်းဟာကိုဗစ်ကပ်ရောဂါကြောင့်ထိခိုက်ခဲ့ရပြီးပြီးခဲ့တဲ့နှစ်မှာပြည်တွင်းအသက်တင်ထုတ်လုပ်မှု GDP တန်ဖိုး 6.8% ရှိရာကနေ 2019-2020 ဘဏ္ဍာနှစ်မှာတော့ 7.9% ရာခိုင်နှုန်းအထိကျဆင်းသွားကြောင်းမြန်မာနိုင်ငံစီးပွားရေးခန့်မှန်းချက်အစီရင်ခံစာအသစ်ထုတ်ပြန်ရမှာကမ္ဘာ့ဘဏ်ကပြောဆိုလိုက်တာပါကယောဂါကြောင့်အဓိကထိခိုက်ခဲ့ရတဲ့အထဲမှာလေယာစီးပွားရေးကဏ္ဍပါဝင်တယ်လို့မြန်မာနိုင်ငံရဲ့အစင်းရဲမွေးတည်မှုတိုက်ဖြတ်ရေးကြိုးပမ်းမှုတွေကိုလည်းထိခိုက်ခဲ့ရတယ်လို့ပြောဆိုထားပါတယ်။ထိခိုက်မှုတွေပြန်လည်နလန်ထူအောင်အများဆုံးပြင်ဆင်ဖို့လည်းကမ္ဘာ့ဘဏ်ရဲ့မြန်မာလာအိုကမ္ဘောဒီးယားဆိုင်ရာဌာနကိုယ်စားလှယ်မာရီယန်ရှာမန်ကမြန်မာအစိုးရယာရှိတွေနဲ့စီးပွားရေးပညာရှင်တွေနဲ့အွန်လိုင်းတွေ့ဆုံရမှာပြောဆိုလိုက်တာပါ
။ The government of course is working hard to mitigate the impact of the pandemic.But we believe more can be done to reverse the increase.
မြန်မာနိုင်ငံဟာစီးပွားရေးပြန်လည်ဦးမော်ဖို့နဲ့ဆင်းရဲမှုလျှော့ချဖို့ကိုဗစ်ကပ်ရောဂါတုံ့ပြန်ရေးအစီအစဉ်တွေချဖို့လိုပါတယ်။ရေတို့အနေနဲ့ကတော့အစိုးရကရောဂါပြန်မနှုန်းနှိကွေးအောင်လုပ်တဲ့အစီအစဉ်တွေကိုအာရုံစိုက်ဖို့နွမ်းပါတဲ့သူတွေအတွက်အကူအညီကယ်ဆယ်ရေးအစီအစဉ်တွေနဲ့အစားအသောက်ထောက်ပံ့ဖို့စီးပွားရေးကိစ္စရပ်တွေမှာအထောက်ပံ့ပေးဖို့လုပ်သင့်ပါတယ်။ရေရှည်အတွက်ဆိုရင်တော့အခြေခံအဆောက်အုံတွေပြီးတော့ digital နည်းပညာဒါတွေမှာရင်းနှီးမြှုပ်နှံမှုကပြည်တွင်းဝယ်လိုအားနဲ့အလုပ်ကံရရှိမှုတိုးလာနိုင်လို့နိုင်ငံစီးပွားရေးကိုလည်းတွန်းအားဖြစ်စေမှာပါ
မြန်မာနိုင်ငံရဲ့အစင်းရုံနွမ်းပမှုနှုန်းက2018-2019မှာ 22.4 ရာခိုင်နှုန်းရှိခဲ့ပေမဲ့အခုနှစ်မှာ 28 ရာခိုင်နှုန်းရှိမယ်လို့ခန့်မှန်းထားပြီးအစောဆုံး 2021-2022 ကြာမှသာပုံမှန်အခြေအနေပြန်ရောက်နိုင်လိမ့်မယ်လို့လည်းကမ္ဘာ့ဘဏ်ကပြောပါတယ်မြန်မာအစိုးရအနေနဲ့ကယောဂါဖြစ်ပွားနှုန်းတိုးလာချိန်မှာသက်ဆိုင်ရာဝန်ကြီးဌာနလိုက်ပေးထားတဲ့ဗန်နာဝေရေးတဲကဒစိမ့်တစ်ပိုင်းကိုပြန်လည်စုဆောင်ပြီးလေယာဟိုတယ်နဲ့ခီးသွားအသေးစားစုံမှုလုပ်မှုလုပ်ငန်းဒါတွေကိုထောက်ပံ့ပေးရကြောင်းစီမံကိန်းနဲ့ဗန်နာရေးဝန်ကြီးဌာနအမေရန်အတွင်းဝင်ဦးထွန်းနှောင်းနိုင်ကပြောပါတယ်။နွမ်းပါးရဲ့မိသားစုတွေအတွက်အခြေခံစားသောက်ကုန်နဲ့ငွေကြေးထောက်ပံ့တာလျှင်စစ်မီတာကားတွေလျှော့ချပေးရဒီနေရာတွေမှာလည်းဒီငွေတွေကိုနိုင်ငံတကာချင်းငွေရင်းနဲ့ပေါင်းပြီးသုံးစွဲခဲ့ရကြောင်းမြန်မာနိုင်ငံဆိုင်ရာကမ္ဘာ့ဘဏ်တောင်ရှိသူတွေနဲ့ဆွေးနွေးပွဲမှာပြောဆိုသွားတာပါ။
တကယ်တကယ်ကျွန်တော်တို့ budget နဲ့ပတ်သက်ပြီး budget ကရေးဆွဲထားပြီးသားဖြစ်နေပြီ။ allocation တွေပေါ့သက်ဆိုင်ဝန်ကြီးဌာနအသီးဆိုကျွန်တော် allocation တွေချထားပြီးသားဖြစ်နေ။အဲ့တော့ချထားပြီးသား allocation တွေကနေပြီးတော့ကျွန်တော်သက်ဆိုင်ဝန်ကြီးဌာနအသီးတွေကိုအရေးကြီးတဲ့လုပ်ငန်းတွေမှာအပဘလို့တဲ့ချက်ချင်းဆောင်ရွက်ရန်မလိုတဲ့ကိစ္စရက်တွေဓာတ်တွေကိုလျှော့ပေးပါဆိုပြီးတော့ကျွန်တော်တို့သူတို့ကို compute ထားတဲ့ဘဏ္ဍာငွေအသုံးစိတ်အထက်ကနေပြီးတော့ around 10% လောက်ဓာတ်တွေကျွန်တော်ပြန်အပ်ပါလို့ကျွန်တော်တို့စုစည်းခဲ့တာရှိတယ်
မြန်မာနိုင်ငံရဲ့အခုနှစ်စီးပွားရေးတိုးတက်မှုနှုန်းကိုနိုင်ငံတကာငွေကြေးရမုံငွေအဖွဲ့ IMF ကတိကျခိုင်နှုန်းခန့်မှန်းထားပြီးအာရှဖွံ့ဖြိုးရေးဘဏ် EDB ကတော့ 1.8% ရာခိုင်နှုန်းခန့်မှန်းထားပါတယ်။စီမံဘဏ္ဍာစက်မှုဝန်ကြီးဌာနကတော့ 2019-2020 မြန်မာနိုင်ငံရဲ့ GDP တိုးတက်မှုနှုန်းက 3.2% ရာခိုင်နှုန်းရှိနေတယ်လို့ခန့်မှန်းကြောင်းပြောပါတယ်။စီးပွားရေးပညာရှင်ဒေါက်တာဇော်ဦးကတော့အစိုးရအနေနဲ့စီးပွားရေးပြန်လည်ဦးမောအောင်မြန်မြန်လှုပ်ဆောင်သင့်ပြီးယောဂါကာကွယ်ဖို့ကန့်သတ်ထားတဲ့တချို့ကိစ္စတွေ၊ကုန်စည်စည်းစိမ်မှုကိုထိခိုက်စေတဲ့ကိစ္စတွေ၊ဝန်ဆောင်မှုပေးရအစိုးရဌာနတွေရဲ့ကြံ့ကြာနေတဲ့ကိစ္စတွေကိုဖြေလျှော့ပေးဖို့လိုတယ်လို့ယောဂါကာကွယ်ရေးနဲ့စီးပွားရေးပြန်လည်ဦးမောစေရေးတပြိုင်နက်တည်းဆောင်ရွက်ရမှာဖြစ်ကြောင်းပြောပါတယ်။နိုင်ငံတကာယင်းနှိမ့်ညွှန်တာမှုတွေမှာအဟန့်အတားဖြစ်နေရတာတွေနေစာကုန်စည်စစ်စစ်မှုတွေအချိန်မီစိတ်စစ်မပေးနိုင်တဲ့ကိစ္စပြပကိုပြန်မထွက်နိုင်တဲ့အလုပ်သားတွေကိစ္စဒါတွေကိုအဆင်ပြေအောင်ကျန်းမာရေးထိန်းချုပ်မှုတွေကိုဖြည့်လျှော့ပေးဖို့အစိုးရကလည်းကျန်းမာရေးစစ်ဆေးမှုတွေကိုမြင့်တင်ဆောင်ရွက်နိုင်ဖို့လိုကြောင်းလည်းသူကအကြံပြုထားပါတယ်
။ဟောစီဝိုင်းကြံတဲ့ကိုဆိုတဲ့ကိစ္စကဘာလို့မဲဘလို့မဟာဗျူဟာနဲ့သွားမယ်ပေါ်စီနဲ့သွားမယ်ဘလို့ဒီစီမှာဘလို့တိုးတက်နိုင်တယ်ဆိုတဲ့ကိစ္စတွေကိုပြောနေအောင်ပေါ့နော်အခုလောလောဆယ်လက်တွေ့ဖြစ်နေတဲ့ဟိုဘောကျွန်တော်အိန္ဒိယနဲ့အင်ဂျင်ထွက်မရတဲ့ပြဿနာကိုအရင်ဆုံးဖြေရှင်းတဲ့နေဖြစ်ပါတယ်။အဲ့ဒါကြောင့်အဲ့လိုဖြေရှင်းတဲ့နေရာမှာခုနပြောတဲ့ကျန်းမာရေးဘက်ကပို300ရာရှိရာတော့အဲ့ခါကျရင်စီးပွားရေးဘက်ကလည်းပိုပြော်ဝင်ဝင်ရစရာရှိရာပြန်ရလာ။အဲ့တော့ကျန်းမာရေးကအသုံးဆွဲပြီးချွေတာတဲ့ခါကျတော့ဒီစီးပွားရေးကသွားပြီးထိခိုက်နေရာရှိတယ်ပေါ့။
မြန်မာနိုင်ငံမှာကာယောဂါကူးစက်မှုရောနေသွားပြီးအသွားအလာကန့်သတ်တွေကိုဖြေလျှော့လိုက်ရင်တော့လာမယ့်2021မတ်လကစပြီးစီးပွားရေးပြန်နလန်ထူလာနိုင်လိမ့်မယ်လို့ကမ္ဘာ့ဘဏ်ကခန့်မှန်းထားပါတယ်။ဒါပေမဲ့လည်းပြည်တွင်းပြည်ပကာယောဂါကြောင့်နောက်ဆက်တွဲကြုံရမယ့်အခြေအနေတွေမရေရာမတိကျသေးရာကြောင့်စီးပွားရေးချိန်ချောက်မှုတွေရှိနေဆဲဖြစ်တယ်လို့လည်းကမ္ဘာ့ဘဏ်ကသတိပေးထားပါတယ်။ကျွန်တော်ကတော့ဇော်ထပ်ပါ။ရန်ကုန်ကနေသတင်းပို့နေရပါ။